ဓိကအတိုက်ခံပြည်အောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ30ကျော်ကတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အပေါ်မေးခွန်းတွေထွက်ပေါ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျမမိခါပါဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပြည်ခိုင်ဖြိုးပါတီအပါအဝင်နိုင်ငံရေးပါတီ34ခုကခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းစဉ်မှာလက်ရှိကြုံနေရတဲ့ပြဿနာတွေကိုဆွေးနွေးခဲ့တယ်လို့တွေ့ဆုံမှုမှာပါဝင်သူတွေကပြောပါတယ်။အထူးသဖြင့်ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာမမျှတတဲ့လုပ်ရက်တွေရှိနေတယ်လို့ယူဆတဲ့ကိစ္စရက်တွေကိုကာကွယ်ရေးဦးစီးချုပ်ထံကိုတင်ပြခဲ့တဲ့အကြောင်းလူလူပါတီဥက္ကဋ္ဌဥပါစီဟိန်ကပြောပါတယ
်။ကာကွယ်ဟိုပါရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါတီတွေကဖြစ်ချင်းကလေးတွေပါလဲတင်ပြတင်ပြပယ်ချခံအမတီးကွန်းတောင်းတော့လည်းဘယ်တော့မှပြေးမပြေးဘူး။ဒါလည်းလို့မျိုးလေဖလိုက်နေရတော့အားလုံးတင်ကြကြတယ်ပါတီတော်များတင်ကြကြပါလို့ဒီကျတော့လည်းရှေ့လုပ်ငန်းတွေတော့ပေါ့ဒီရေကောက်ပွဲဖြတ်တန်းတာဘယ်လိုဖြတ်တန်းကြမလဲ။ဒါကကြိုကြီးကလည်းဒီရေကောက်ပွဲပြည့်ရနောက်မှာဘယ်လိုလုပ်ရမလဲဆိုတာအဲ့လိုပဲရှိနေကြတာပါ
။တွေ့ဆုံမှုအတွင်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီခေါ်ဖို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုလဲလှယ်ဖို့စားတဲ့ကိစ္စရက်တွေကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေကတင်ပြခဲ့တယ်လို့တက်ရောက်သူတချို့ကပြောပါတယ်။တမရော်ကာကွယ်ဦးစီးချုပ်ကတော့ရွေးကောက်ပွဲမျက်မျှတတကျင်းပနိုင်ရေးအကူအညီပေးဖို့ကတိပြုခဲ့ကြောင်းဥပါစီပြည်ဟင်းကပြောပါတယ်။တမရော်အကြီးအကဲနဲ့တွေ့ဆုံဖို့နိုင်ငံရေးပါတီတွေကတင်ပြခဲ့ပြီးတဲ့နောက်တွေ့ဆုံပြခဲ့တာကိုလည်းတက်ရောက်သူတချို့ကပြောပါတယ်။တွေ့ဆုံမှုမှာတော့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြင်အဓိကတိုင်းရင်းသားနိုင်ငံရေးပါတီတွေတချိန်ကတက်ကြွလှရှားသူတွေဦးဆောင်တဲ့နိုင်ငံရေးပါတီတွေပါဝင်တာကိုတော့မတွေ့ခဲ့ရပါဘူး NLD ပြန်ကြားရေးတာဝန်ခံပုံရအောင်ရှင်ကတော့တွေ့ဆုံမှုမှာပါဝင်ခဲ့ကြတဲ့နိုင်ငံရေးပါတီအများစုဟာစစ်တပ်နဲ့နှီးစပ်တဲ့အင်အားစုတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်တမလုံးနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အဖွဲ့တွေဖြစ်တယ်ကျွန်တော်တို့ကတော့ပူးပေါင်းဆောင်ရွက်မတော်ရဘူးလို့ပြောတာမဟုတ်ဘူးเนาะကျွန်တော်နေတော့လည်းစက်ဆံရေးကတော့တွေ့တွေ့မှုသိတော့မရှိဘူးအဲ့ဒါကြောင့်မဖိတ်ကြလို့ကျွန်တော်တော့ထင်ပါတယ်ဟိုကော်တွေ့တဲ့ပါတီတော်တော်များများကတော့ဟိုလွတ်တော်ထဲမှာပဲဖြစ်ဖြစ်လွတ်တော်ပြပမှာပဲဖြစ်ဖြစ်ပေါ့လေဟို NLD နဲ့ရေမဒီမိုကရေစီအင်အားစုတွေနဲ့တွေ့တွေ့မှုမရှိတဲ့အဖွဲ့အစည်းတွေများပါတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟောင်းပြီးခဲ့တဲ့2019တုန်းကလည်းနိုင်ငံရေးပါတီ32ခုကကောင်းဆောင်နေတဲ့တွေ့ဆုံပြီးအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ပူပါတယ်။အခုနောက်ဆုံးတွေ့ဆုံမှုအပေါ်မှာတော့နိုင်ငံရေးလေလာသုံးသပ်သူဦးမင်းခင်ကအခုလိုတောက်တပါတယ်
။စစ်တပ်ကနိုင်ငံရေးထဲမှာပါဖို့ဆက်ပါဖို့ဖြစ်နိုင်ခြင်းရှိတဲ့လမ်းအားလုံးကိုသူတို့ဖွင့်ပြီးတော့စဉ်းစားတယ်လို့ယူဆတယ်။ဟိုတလောကလည်းပါတီတွေရွေးကောက်ပွဲမှာဟိုမေးပြီးတဲ့ရည်တွေနေလာတာတို့ဘာလို့ထောက်ပြတာသူရှိတယ်။ညီငယ်နဲ့ပတ်သက်လို့လည်းဟိုတရားကပြောတယ်။ဆိုတော့ကအခြေအနေတစ်ခုကိုရှောက်ဖို့အခွင့်အရေးပေါ်ရင်ပေါ်တယ်လို့ရှောက်ဖို့အတွက်တိုင်းဝိုင်းပြင်ဆင်နေတဲ့ပုံပဲ
။တွေ့ဆုံမှုအတွင်ရေကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်အကြီးအကဲတဦးနေနဲ့ဖြည့်ရှင်းပေးနိုင်မလားဆိုတာကိုလည်းနိုင်ငံရေးပါတီတွေဘက်ကမေးမြန်းခဲ့ကြတယ်လို့တက်ရောက်သူတချို့ကပြောပါတယ်။ဒါပေမဲ့လည်းစစ်တပ်ကနိုင်ငံရေးမှာထက်တဲ့ဝင်ပတ်သက်တာမျိုးကိုရှော့ဖို့လိုပြီးလို့နိုင်ငံရေးလေလာသုံးသပ်သူဦးမင်းခင်ကတော့ရှုမြင်ပါတယ်
။တကယ်အနေနဲ့တကယ်အချိုးစီးပွားအစ်စစ်ကဘာလဲဆိုတော့ဟိုမြင်မှုသိနေလို့တော့ထင်တယ်။အချိန်ကြီးလေးလည်းအများကြီးကြောင်းနေလာတယ်။ရှေ့ကလည်းကြောင်းနေတာလည်းရှိုံမယ်။တပ်မတော်ရဲ့အချိုးစီးပွားစစ်စစ်ကိုပုံမှန်တက်ကရက်တွေကိုစူးစမ်းသိနေပြီ။အဲဒါကိုလည်းပဲတိုက်ပြီးကနိုင်ငံရေးကောက်ကောင်ကြီးဇနေ့တိုင်းရင်သားအားလုံးနဲ့ဒီတိချာညီတိုင်းဆွေးနွေးပြီးတော့တွားဖို့ကောင်းပြီ။ဟိုကအခက်ခဲတစ်ခုကိုအကြက်တဲတစ်ခုကိုတွားလို့ဖြစ်နေတယ်။ဒါဟုတ်တဲ့ဘောပေါက်နေပြီလို့ယူဆတယ
်။တွေ့ဆုံမှုအတွေ့ရေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုယ်စလဲလောင်းရွေးချယ်ရမှာသိရှိသင့်တဲ့အချက်တွေနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ခဲ့တဲ့အကြောင်းတက်မရော်ဘက်ကတင်ထုတ်ပြန်ထားပါရယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရယ်ရှင်။